အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့2015ခုနှစ်ရွေးကောက်ပွဲကိုဝင်မယ်လို့ပြောရေးဆိုခွင့်ရှိသူတဦးကပြောလိုက်တဲ့တနေ့တည်းမှာပဲနောက်ပြောရေးဆိုခွင့်ရှိသူတဦးကတော့ဒီကိစ္စကိုဗဟိုအလုံးမှုဆောင်အဖွဲ့နဲ့ဗဟိုကော်မတီအစည်းအဝေးတွေမှာဆုံးဖြတ်ချက်မချရသေးဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအခြေခံဥပဒေပြင်ဆင်ရေးနဲ့ရွေးကောက်ပွဲဝင်ရေးကိစ္စကိုချိတ်ဆက်မထားတဲ့သဘောမျိုးပြောကြပါရတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပါမယ်ရှင်
။အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းလုပ်ခဲ့တဲ့2008အခြေခံဥပဒေဆိုင်ရာလူမှုစန္ဒသဘောထားရယူပွဲတွေမှာ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ပြောဆိုခဲ့တာတွေအပေါ်သတင်းဌာနတွေရဲ့ရေးသားဖော်ပြချက်တွေထဲရွေးကောက်ပွဲကို NLD ကတပိတ်မှောက်မယ်ဆိုတာမျိုးရေးသားနေကြတာနဲ့ပတ်သက်ပြီးNLD ဘက်ကပြန်လည်ရှင်းလင်းခဲ့ပါတယ
်။တကယ်တမ်းပြောလို့ရှိရင်ဒေါက်တာသုကြည်ကရွေးကောက်ပွဲမဝင်ဘူးလို့ပြောတဲ့အသေးပဲမဟုတ်ဘူး။ဒါမလို့သဘောတရားအရဒီလိုအခြေအနေမျိုးကြီးကရွေးကောက်ပွဲဝင်ခြင်းတရားမရှိဘူးလို့ဒီလိုအိုင်ဒီယာကိုပြောတာပေါ့။မဝင်ဘူးလို့ပြောတာမဟုတ်ဘူး။ကျွန်တော်ဒီတဲ့ပုံပြီးကြည့်ကြအောင်ပြောတယ်။ကျွန်တော်2015ရွေးကောက်ပွဲဝင်လို့ဝင်တယ်အဲ့ဒီက
။ဒီဇင်ဘာလ28ရက်စနေနေ့ကရန်ကုန်မြို့ပဟန်းမြို့နယ်တော်ဝင်နှင်းစီတိရိခမ်းမမှာလုပ်ခဲ့တဲ့NLD ရဲ့ပထမအကြိမ်ဗဟုကောမဒီဒုတိယအကြိမ်စီဝေးအပီးသတင်းစာရှင်းလင်းပွဲတွင်ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးညံဝင်းကပြောသွားတာပါဒီသတင်းစာရှင်းလင်းပွဲအသံဖိုင်အပြည့်အစုံကို NLD သတင်းပြန်ကြားရေးဌာနကအီးမေးလ်ကနေတဆင့်ပေးပို့တာကို VOA ကရခဲ့တာဖြစ်ပါတယ်2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိစ္စကို NLD အပါအဝင်နိုင်ငံရေးပါတီအသီးသီးကအားစိုက်လှုပ်ဆောင်နေကြပြီးသူတို့ကောက်ယူစုဆောင်းထားတဲ့သဘောထားတွေကိုဒီနှစ်ကုန်မှာအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီစီပေးပို့ကြရမှာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးရွေးကောက်ပွဲဝင်ရေးကိစ္စတွေနဲ့ပတ်သက်ပြီး NLD ပြောရေးဆိုခွင့်ရှိသူနောက်တူဖြစ်တဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ပသိမ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကို VOA ကဆက်သွယ်မေးမြန်းခဲ့ပါတယ်။
ကျွန်တော်တို့ဖွဲ့ချုပ်နေနေကဒီရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေနောက်ရှိခုနှစ်ကိုအတင်းသေးရင်မဝင်ဘူးလို့ပြောတာမဟုတ်ပါဘူး။မတင်းသေးတဲ့နဲ့တစ်ဖက်ကတစ်ဖက်ဆောင်နဲ့လှုပ်တာပြီးတော့မှအဲ့လိုလာတဲ့အခွင့်အရေးမပြီးပဲနဲ့ဝင်တဲ့ပုံကိုယ်တွေကသိခါပိုင်းရဒီလိုမပြင်းပြီးရင်မဝင်သင့်ဘူးလို့ပြောတာပ
ါဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2008ခုနှစ်အခြေခံဥပဒေကိုပြင်သည်ဖြစ်စေမပြင်သည်ဖြစ်စေရွေးကောက်ပွဲဝင်မယ်လို့ပြောပါသလားခင်ဗျာ
အဲ့ဒီလိုတော့ကျွန်တော်တို့ပြောခဲ့တာမရှိပါဘူးကြအဲ့လိုပြောခဲ့တဲ့အရာတော့အခုဒီဟိုကျွန်တော်ဥပဒေဘယ်မှမပြောတာမရှိသေးပါဘူးဒါပေမဲ့နိုင်ငံရေးတခါသေးဝါဒမကျေဆုံးဘူးလို့ပြောခဲ့တာတော့ရှိပါတယ
်ဟုတ်ကဲ့ဆရာတို့နေ2015ရွေးကောက်ပွဲကိုဝင်မယ်ဆိုတော့ဆုံးဖြတ်ချက်အခိုင်အမာချထားပြပါပြီလားခင်ဗျာ
အဲ့ဒီလိုလဲဟိုလည်းပေါ့ကျွန်တော်တို့ကဒီပေါ့စီးရီစီးရီစီးရီစီးရီတို့မှာအဲ့ဒီလိုဆုံးဖြတ်တာတော့မရှိဘူ
းပြီးခဲ့တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာဆရာဦးညံဝင်းက2015ရွေးကောက်ပွဲကိုဝင်မယ်လို့ပြောသွားတာကျွန်တော်ကြားလိုက်ရပါတယ်ဆရာကရောဘယ်လိုပြောချင်ပါသလဲ
ဦးညံဝင်းကပြောရေးဆိုခွင့်ရှိသူတွေနဲ့ပြောတာပါဗျကျွန်တော်ပြောတာကအခုဒီမှာမနေ့ကတနေ့ကရှိနေဒီနေ့ရှိမှာတော့တဆုံးဖြတ်ချက်မပါဘူးလို့ပြောတာပ
ါဟုတ်ကဲ့ဒါဆိုရင်ဆရာအနေနဲ့ကျွန်တော်လည်းအခုပြောနေတဲ့အချိန်မှာ2015ရွေးကောက်ပွဲကိုဝင်မယ်မဝင်ဘူးဆိုတာယတိပြတ်မပြောနိုင်သေးဘူးဆိုတဲ့အဓိပ္ပာယ်လားခင်ဗျာ
ယတိပြတ်မပြောနိုင်သေးဘူးလို့ကျွန်တော်ပြောတာတော့မဟုတ်ပါဘူးကျွန်တော်ပြောတာကျွန်တော်တို့ဘောင်းတော်ကနိုင်ငံတကာသူဝါကမကျေနပ်မပြောတာဒါပြောတဲ့စကားတွေပဲကျွန်တော်ပြောတာတာပဲရှိပါလေဆရာတော့အခုချုပ်ကဆုံးဖြတ်ချက်ကိုကျွန်တော်အားလုံးလိုက်နာကြမှာပါ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာ NLD ရဲ့အကြံပြုစာတမ်းကိုပူပေါင်းကော်မတီထံတနင်္ဂနွေနေ့မှာတင်သွင်းမှာဖြစ်ပြီးအခြေခံဥပဒေမှာပြင်ဆင်ရမယ့်အချက်ပေါင်း168ချက်ကို NLD ကအကြံပြုထားတယ်လို့လည်းဦးဝင်းမြင့်ကပြောပါဗျ။အ
ခြေခံမူမှာ9ချက်နောက်တော့ကအခန်းသုံးမှာနိုင်ငံအပမရဏဒုတိယသမရခန်းမှာ23ချက်အခန်း၄ဥပဒေပြည်ရာ18ချက်အခန်းကအုပ်ချုပ်ရေး54ချက်အခန်းကြောက်တရားရှင်ရေး32ချက်နောက်အခန်းကိုတမရောကဏ္ဍ2ချက်အခန်းရှိနိုင်ငံနိုင်ငံသားရဲ့မူလခွင့်တောင်းများမှာ3ချက်အခန်းကိုရွေးကောက်တင်လို့ချက်10ချက်အခန်းတစ်ဆင့်နိုင်ငံရေးပါတီများက3ချက်အခန်းစတဲ့ရေးပေါ်ကာလဆိုင်ပြန်ဆိုင်ချက်များ4ချက်အခန်းစနစ်ပေါ်စည်းဝင်ချိန်ဥပဒေပြင်ဆင်ရေး2ချက်အခန်းစတော့နိုင်ငံတော်အလံအထိမ့်မှန်တစ်စီတစ်ချင်းနေမျိုးတော်1ချက်အခန်းကလေးကုတော်ရေးကာလပြန်ဆိုင်ချက်များ6ချက်အခန်းစံကအထူးပြန်ဆိုင်ချက်က1ချက်စုပေါင်း168ချက်ပါဗျ
သူတို့အကြံပြုထားတဲ့အချက်ပေါင်း168ချက်တည်းကရာဂိုင်နှုန်းဘလောက်အထိအောင်အောင်မြင်မြင်ပြင်ဆင်နိုင်မယ်ဆိုတာကို NLD အနေနဲ့ခံမှန်းထားတာမျိုးမရှိပဲတစ်ဖက်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလိုချင်တဲ့လူရာဂိုင်နှုန်းဘယ်လောက်ရှိတယ်လဲဆိုတဲ့အပေါ်မှာပဲမူတည်ပါတယ်လို့ဦးဝင်းမြင့်ကပြောပါတယ်ခြေကံဥပဒေပြင်ဆင်ရေးကိစ္စအတွက်သမ္မတကာကွယ်ရေးဦးစီးချုပ်လွှတ်တော်ခေါင်းဆောင်တွေနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဖို့ NLD ဘက်ကပန်ကြားထားတဲ့အပေါ်မှာတော့ အခုထိတရားဝင်အကြောင်းပြန်ကြတာမျိုးမရှိသေးပေမဲ့သူတို့ဘက်ကဆက်စူးစမ်းသွားမယ်လို့ဦးဝင်းမြင့်ကပြောပါတယ်။ဒါ့အပြင်2015ရွေးကောက်ပွဲဟာလွတ်လပ်မှုရှိကောင်းရှိမှာဖြစ်ပေမဲ့တရားမျှတမှုအတွက်တော့တန်လျာရှိတယ်လို့သတင်းစာရှင်းလင်းပွဲအတွင်းဦးညာဝင်းကပြောခဲ့ပါတယ်ခင်ဗျာ။